မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာ73သန်းကျော်ဖို့တန်ဖိုးရှိတဲ့အမွေဆေးပြား10သန်းလောက်ကိုဖမ်းမိတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်။အခုစနေတနင်္ဂနွေရုံးပိတ်ရက်တွေအတွင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်တွေမှာမက်သဖက်တမင်းစိတ်ကြွဆေးပြားတွေကိုဖမ်းမိခဲ့တာဖြစ်ပါရယ်။မောင်တော်မြို့နယ်ဝေသာလီကျေးရွာမောင်တော်အငူမော်သွားတဲ့ကားလမ်းဘေးမှာမလ2ရက်နေ့ကရထားတဲ့ကားကြစင်းဘေးမှာဒီယူသူစိတ်ကြွဆေးပြား၉သန်းနီးပါးကိုရှာဖွေသိမ်းဆည်းမိတယ်လို့မြန်မာနိုင်ငံမူရဲ့ဆေးဝါးနှိမ့်နှင်းရေးနဲ့ထိန်းချုပ်ရေးဗဟိုကော်မတီကသတင်းထုတ်ပြန်ထားပါတယ်။မတင်ကားသူအသက်32နှစ်အရွယ်အမျိုးသားတစ်ယောက်ကိုလည်းဖမ်းဆီးထားတယ်လို့သတင်းထဲမှာပြောပါတယ်။မလ2ရက်နေ့ကပဲဒီမကွေးတိုင်းဒေသကြီးငဖဲမြို့နယ်ထဲမှာကားကြစင်းပေါ်ကနေပြီးတော့တသန်းခွဲနောက်ထပ်စိတ်ကြွဆေးပြားတသန်းခွဲနီးပါးဖမ်းမိခဲ့ပါတယ်။ကားပေါ်ပါလာတဲ့မတင်ကားသူသောဦးကိုဖမ်းဆီးထားတယ်လို့မြန်မာနိုင်ငံမူရဲ့ဆေးဝါးနှိမ့်နှင်းရေးနဲ့ဒီထိန်းချုပ်ရေးဗဟိုကော်မတီကထုတ်ပြန်တဲ့သတင်းမှဖော်ပြပါရယ်အခုနှစ်အတွင်းမှာမြန်မာနိုင်ငံမှာဖမ်းမိတဲ့မူရဲ့ဆေးတွေထဲမှာပမာဏအများဆုံးဖြစ်တယ်လို့မောင်တော်ဒေတာဖက်မှာမိတဲ့ဖမ်းမိသမျှထဲမှာအများဆုံးဖြစ်တယ်လို့ရဲမှူးကြီးဝင်းကူကိုရဲ့အပြောကို AFP သတင်းမှကိုးကားဖော်ပြထားပါရယ်အခုဖမ်းမိတဲ့မူရဲ့ဆေးပြားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမှောက်ခိုကူးမဲ့ဆေးပြားတွေဖြစ်ပုံရပါရယ်ဒီမြန်မာနိုင်ငံမှာမက်သဖက်တမင်းစိတ်ကြွဆေးပြားအများဆုံးထုတ်လုပ်နေတာကတော့ဒီမြန်မာနိုင်ငံမှာဖြစ်ပြီးတော့စိတ်ကြွဆေးပြားတွေကိုတောင်ကိုရီးယား၊ဂျပန်၊ဩစတြေးလျနိုင်ငံတွေအထိတရားမဝင်ခိုးထုတ်နေတာပါ။ဆေးရေးပဋိပက္ခတွေရှိနေစေဖြစ်တဲ့ရှမ်းပြည်နယ်ထဲမှာစိတ်ကြွဆေးပြားတွေကိုအများဆုံးထုတ်လုပ်နေပါဗျ။